ကာဇာပြည်ကသဘောတူညီချက်ရရှိဖို့အစ္စရေးနဲ့ဟားမတ်ကိုဖိအားပို့ပြီးပေးကြဖို့ဥရောပသမ္မတနိုင်ငံကြီးမူဝါဒအကြီးအကဲကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။အောက်တိုဘာ9ရက်ဟားမတ်ကအစ္စရေးကိုဝင်တိုက်တာနှစ်ပတ်လည်ဖို့နီးလာတဲ့အတိုင်းအစ္စရေးတစားကန်တွေနဲ့ကာဇာလူထုကမစောင့်နိုင်ကြတော့ပါဘူးလို့ဂျိုးဆက်ပိုရက်ကပြောလိုက်ပါတယ်။ပါဝင်ပတ်သက်နေသူတွေအားလုံးသဘောတူညီချက်ရရှိဖို့နှစ်ဖက်လုံးကိုဖိအားဆက်ပေးကြဖို့ပဲကျွန်တော်ပြောနိုင်ပါတယ်လို့ UAE နိုင်ငံဒူဘိုင်းမှာသူကအခုလိုပြောလိုက်တာပါ။သဘောတူညီချက်မရတဲ့နေတိုင်းတရားခံတွေပိုရက်ရှည်ကြလူတွေပိုသေးကြလို့အတိတ်ပဲရရှိနေပါတယ်လို့လည်းဘိုရဲကပြောပါတယ်ဆွေးနွေးပွဲတွေဆက်ဖြစ်နေတယ်လို့ဂျာဝင်စစ်ဆက်ပေးနေတဲ့ကာတာနိုင်ငံကအစိုးပိုင်းကပြောပါတယ်ဒါပေမဲ့လူဝင်ပေါ်မှာတပတ်ကြာအပြည့်ရခဲ့တာကလွဲလို့အစ္စရေးနဲ့ဟားမတ်ကကာတာအီဂျစ်နဲ့အမေရိကန်တို့ဂျာဝင်နေတာကမအောင်မြင်သေးပါဘူးဂါဇာရဲ့အနာဂတ်အရေးကိုလည်း UAE နိုင်ငံနဲ့ဆွေးနွေးခဲ့ကြောင်းဘိုရဲကပြောပါတယ်နာဂနိုင်ငံရေးစီမံချက်မရှိဘူးဆိုရင်စစ်ကတခါပြီးတခါထတ်ကျော်နေထားတာဖြစ်ပြီးဇက်လန်းကဒီဇက်လန်းပဲဖြစ်နေပါပါလို့လည်းမစ္စတာဂျိုးဆက်ပိုရက်ကပြောပါတယ်ခင်ဗျာ